ရရှိပဋိပက္ခကိုပြင်းထန်နိုင်ဖို့ရုရှားနဲ့ယူကရိန်းတိုက်ရိုက်ဆွေးနွေးညှိနှိုင်းဖို့တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကစနေနေ့မှာတိုက်တွန်းပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးတို့ရုရှားယူကရိန်းကိုကျူးကျော်ပြီးနောက်ပထမဆုံးအချိန်တည်းကောင်းတဲ့ဆက်သွယ်စကားပြောခြင်းတရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကအခုလိုပြောဆိုခဲ့တာပါ။ယူကရိန်းနဲ့တိုက်ရိုက်ဆွေးနွေးတာကိုလုပ်ဖြစ်ခြင်းတယ်လို့ပြောဆိုခဲ့ပါတယ်။ဒါအပြင်စစ်ပွဲကိုဖြစ်နိုင်သမျှအမြန်ဆုံးရပ်ဖို့မျှော်လင့်ပါတယ်။ဒါမှလည်းကြီးမားတဲ့လူသားချင်းစာနာမှုအကြအတဲကိုရှောင်လွှဲနိုင်မှာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကင်ကလည်းလူလတ်မှုအကျိုးစားအာဏာနဲ့ကိုယ်ပိုင်ဆုံးဖြတ်ခွင့်ဆိုတဲ့အခြေခံစည်းမျဉ်းတွေကိုဘယ်နိုင်ငံတွေကအလေးထားတယ်လဲဆိုတာကိုကဘာကြီးကစောင့်ကြည့်နေတယ်လို့ပြောဆိုခဲ့ကြောင်းနိုင်ငံသားရေးဝန်ကြီးဌာနပြောရေးဆွေးနွေးရှိသူ Net Price ကပြောဆိုခဲ့ပါတယ်။ဒါအပြင်အမေရိကန်၊ဥရောပ၊ NATO နဲ့ရုရှားတို့တွဲဆုံဆွေးနွေးတဲ့ပြီးရုရှားရဲ့လုံခြုံရေးဆိုင်ရာပတ်ဝန်းကျင်အတွင်းဥရောပအရှိတ်ဘက်ခြမ်းကိုတိုးပြီး NATO ကချက်တင်လာနေတာကြောင့်ဖြစ်ပေါ်လာတဲ့စိုးကျိုးတွေကိုအလေးထားတယ်လို့လည်းတရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကပြောဆိုခဲ့ပါတယ်။အချိန်နဲ့ပါပဲရုရှားယူကရိန်းငြိမ်းချမ်းရေးဆွေးနွေးပွဲအတွက်တရုတ်အနေနဲ့ဓာတ်ပုံတွေဝင်ရောက်ဆောင်ရွက်ပေးတဲ့နယ်လို့ EU နိုင်ငံသားရေးမူဝါဒအစီအကဲဂျိုးဆက်ဘိုရဲကလည်းစနေနေ့မှာတိုက်တွန်းပြောဆိုလိုက်ပါတယ်။